ဦးဝေလင်ကသူ့အနေနဲ့အခုလာမဲ့ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုအဓိကထားပြီးရှင်ပြိုင်သွားရမှာဖြစ်ကြောင်းဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်။သူ့ရဲ့မဲဆန္ဒနယ်မြေကပြိုင်ဘက် NLD လွှတ်တော်ကိုယ်စားလောင်းဆိုတာတဲ့ဗိုလ်ချုပ်အောင်ဆန်းနဲ့ဒေါ်အောင်ဆန်းစုကြည်တို့ရဲ့ပုံရိပ်တွေကြောင့်ရှင်ပြိုင်ရမှာဖြစ်တယ်လို့ပြောပါတယ
်။ဒီအနိုင်ရဖို့အတွက်ကိုကြော်လှမ်းရမယ့်ပါတီဆိုတော့အလုံးသိတဲ့အတိုင်းပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုကျွန်တော်တို့ကကြော်လွှားမှာကျွန်တော်ကအနိုင်ရပါဘူး။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုတဲ့ပါတီကလည်းသူပါတီထူထောင်လာပြီးတဲ့အခါမှာသူက image ကကျွန်တော်တို့အမျိုးသားတွေကောင်းဖြစ်တဲ့ဗိုလ်ချုပ်အောင်ဆန်းရဲ့ image ကလည်းသူမှာပါတယ်။ဒါ့အပြင်ဒေါ်အောင်ဆန်းစုကြည်ဆိုတာလည်းသူ့ရဲ့စွမ်းရည်လည်းရှိတယ်၊လူလူရဲ့ကြိုက်နှစ်သက်မှုတွေလည်းရှိတယ်။အဲ့တော့ကိုပြိုင်ဘက်ကဒီလောက်မစွမ်းတော့လည်းပဲနောက်ကရှိနေတဲ့ image တွေကလည်းသူက popularity ဖြစ်တဲ့ image ဖြစ်အဲ့လိုဖြစ်တဲ့အတွက်ဒီဟာကျွန်တော်တို့ဒီအချက်ကိုကြော်လွှားရမှာပဲဖြစ်တယ်။ကိုရင်ကျွန်တော်ဖတ်ဆပါလာခစ်တုံးကလည်းဘိုးကျုပ်သားပြောလိုက်ဘိုးကျုပ်ပြောတဲ့ဟာဆိုဘာပဲဖြစ်ဖြစ်ဘယ်ကောင်းပဲဖြစ်ဖြစ်ကျွန်တော်တို့မဲထည့်မယ်ဆိုတဲ့ဟာမျိုးတွေရှိခဲ့တဲ့ဆန့်အတွေးတွေကဒီမှာလည်းလွှမ်းမိုးမှုရှိနေတယ
်။ဒါအပြင်ပြည်သူတွေအနေနဲ့ပါတီရဲ့မူဝါဒတွေကိုလေ့လာပြီးမဲပေးကြဖို့ကိုလည်းဥဝေလွင်ကအခုလိုတိုက်တွန်းပြောကြားလိုက်ပါတယ
်။ဒီမူဝါဒကိုကြည့်ဖို့ဆိုတာကတော့အခုကျွန်တော်တို့ပါတီရဲ့ဟောပြောချက်တွေရှိတယ်ပါတီရဲ့လှုပ်ဆောင်ချက်တွေရှိတယ်ပါတီရဲ့တမိုင်းကြောင်းနေရှိတယ်အဲ့လိုတမိုင်းကြောင်းနေကြည့်ပြီးတဲ့ခါကျမှဒီမူဝါဒဒီမူဝါဒအကောင်းနဲ့မကောင်းဘူးနိုင်ငံအတွက်လျော့ကန်သည်မလျော့ကန်ဘူးနိုင်ငံအတွက်သိမြတ်သည်မသိမြတ်ဘူးအဲ့ဒီလိုကြီးကြည့်ပြီးတဲ့ခါကျမူဝါဒကိုကျွန်တော်ရွေးလို့ရတယ်လူရွေးတဲ့ခါကျနည်းနည်းခက်တယ်ဟိုဥပမာ2010တုန်းကလူနဲ့2012ကလူနဲ့အခု2015လူနဲ့အကုန်လုံးကပါလာတာမဟုတ်ဘူးကြံတဲ့လူလည်းကြံဆိုပြီးတော့အတိတ်တွေကလည်းဆိုတော့လူဆိုတာပြောင်းလဲလာတယ်နောက်တစ်ချက်ကလူဆိုတာတော့ထုံးစံတိုင်းပဲအခုလည်းကျွန်တော်ဒီသတင်းစာချင်းလွှဲကျွန်တော်လုပ်တယ်ကျွန်တော်မဲဆွယ်စည်းရုံးတဲ့အခါကျတော့ကျွန်တော်အသုံးမကျတာတော့ဘလူးမှကျွန်တော်ထုတ်မပြောလေကျွန်တော်အသုံးမကျတဲ့ဟာတွေမှန်သမျှကျွန်တော်ကွဲခွဲထားပြီးကျွန်တော်ကောင်းတာတွေပဲလျှောက်ပြောနေမှာပေါ့
မိမိတို့ကြက်ခိုင်ရေးပါတီအနေနဲ့ပြုပြင်ပြောင်းလဲရေးကိုဆက်ပြီးလှုပ်ဆောင်သွားမှာဖြစ်ကြောင်းနဲ့ဘာသာတာသနာနဲ့အမျိုးသားရေးလက္ခဏာတွေကိုထိခိုက်မဲ့အပြောင်းလဲကိုတော့လုံးဝလက်ခံမှာမဟုတ်ကြောင်းဥဝေလွင်ကပြောပါတယ
်နိုင်ငံသားဖွဲ့စည်းပုံအခြေခံဥပဒေတော့ပါဝင်ပြီးသားဖြစ်တယ်လွတ်လပ်စွာယုံကြည်ကိုယ်ကိုဝင်ရှိဆိုတာရှိအဲ့တော့လွတ်လပ်စွာယုံကြည်ကိုယ်ကိုယ်ဝင်ကိုလည်းမထိခိုက်အောင်ကျွန်တော်အာမခံတယ်ဒါပေမဲ့ကျွန်တော်တို့ဘာသာသာသနာပြောင်းလဲသွားတဲ့ပြောင်းလဲမှုမျိုးအထိတော့ကျွန်တော်လက်ခံနိုင်တဲ့အနေအထားမရှိဘူးလို့ဒါမျိုးချစ်စိတ်တက်ကိုအခြေခံပြီးကျွန်တော်ပြောချင်ပါတယ်ကျွန်တော်တို့လူမျိုးကကာပြားတွေဖြစ်ပြီးတော့သူ í နှောသွားတဲ့ပြောင်းလဲမှုမျိုးတွေဖြစ်လေအပြောင်းလဲမှုမျိုးကျွန်တော်တို့ပါတီနေတော့လက်ခံပြီးနိုင်တဲ့အနေအထားတော့ဘလို့မှကျွန်တော်မရှိနိုင်ဘူးဒီလိုပြောင်းလဲမှုမျိုးတွေဖြစ်သွားအောင်တော့နိုင်ငံပျက်စီးသွားတဲ့ပြောင်းလဲမှုမျိုးဖြစ်အောင်တော့ကျွန်တော်တို့လက်မခံနိုင်ပါဘူးလို့ပြောချင်ပါတယ်
ရွေးကောက်ပွဲမှာရှင်မြိုင်နဲ့ကိုစလယ်လောင်းတွေထဲမှာတတိပုဂ္ဂလကိုစလယ်တွေထက်ပါတီကိုစားပြုရွေးခံမဲ့ကိုစလယ်တွေဟာလွတ်တော်ထဲရောက်ရင်အလုတ်ပိုလုံးနိုင်မှာဖြစ်တဲ့အတွက်ပြည်သူတွေအနေနဲ့ပါတီကိုစားပြုရှင်မြိုင်မဲ့ကိုစလယ်လောင်းတွေကိုအဓိကထားရွေးချယ်တင်ကြောင်းလဲဥဝေလွင်ထဲတွင်ပြောဆိုသွားပါတယ
်ဒီတတိပုဂ္ဂလသည်ကျွန်တော်မြင်တာအားမရှိအဲ့တော့ကျွန်တော်ကမြို့နယ်တွေမှာစီဝင်းသွားတဲ့အခါကျတော့ပြောပြတယ်ကဲတတိပုဂ္ဂလကိုပေးပြီဆိုပါဆိုအဲ့တော့ဒီမြို့နယ်ကြီးတွေပြဆေးရုံကြီးစောက်မယ်ဆိုတော့ तू ကတင်ပြီဆိုပါဆိုအဲ့လိုတင်တဲ့အခါကျတော့ကဲထောက်ခံသလားဆိုပြီးတော့ထပြီးထောက်ခံမှုခိုင်းလိုက်တဲ့အခါကျတော့အဲ့ကိုကတတိပုဂ္ဂလဆိုတော့ကိုကတယောက်ထဲဖြစ်နေတဲ့အခါကျတော့တတိပုဂ္ဂလဆိုတဲ့ပုဂ္ဂိုလ်ကကိုရက်တဲ့အပေါ်နဲ့ရက်တဲ့အချိန်ပေါ်မူတည်ပြီးတော့နေတောင်မှထိုးရင်အရေးရချင်မှရမှာဖြစ်နေသူ့နောက်ပေါ်မှာထောက်ခံမဲ့လူကအရေးတောင်မှရှိချင်မှရှိမှဖြစ်တယ်တော့အားတော့မရှိဘူးဒါကြောင့်မို့ဒီဟာဒီပေါ်မှာရွေးချယ်တာတော့ခုနပြောသလိုအဖွဲစည်းနဲ့လှုပ်တာမှားသည်ပဲဖြစ်စီမှန်သည်ပဲဖြစ်စီအဖွဲစည်းအားတော့ရှိမှဖြစ်တဲ့အတွက်ရွေးချယ်တာတော့အဖွဲစည်းကလူရယ်မူရယ်နဲ့နှိုင်းရှင်ပြီးတဲ့အခါကျတတိပုဂ္ဂလတဲ့စာရင်တော့ခုနအဖွဲစည်းကိုပဲယူရတာပို့ပြီးကောင်းတယ်လို့ပဲကျွန်တော်လည်းမြင်ပါတယ်
။နေပြီးတော့ပုံမှန်တီတီမဲဆန္ဒနယ်ကနေပြည်သူလူထုနေရာအတွက်ပြည်တော်စုကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုစားပြုရှင်ပြိုင်မဲ့ကာကွယ်ရေးဝန်ကြီးဟောင်းဦးဝေလွင်အပြင်တတိပုဂ္ဂလကိုစလယ်လောင်းနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကိုစလယ်လောင်းအပါအဝင်စုစုပေါင်း3ယောက်ဝင်ရောက်ရွေးကန်ကြမှာဖြစ်ပါတယ်ခင်ဗျာ။